ောက်မှာတစ်ခါတည်းရန်ဝေခွဲမရတဲ့လမ်းစုံလမ်းကွာကိုရောက်တတ်ကြပါလေ။ဘေးလမ်းကိုလိုက်ရမလဲဆိုတာပြပြသားသားဆုံးဖြတ်ရတဲ့အခါတွေလို့ဆိုရမှာပေါ့။အခုလို့ဆုံးဖြတ်ရမှာတစ်ခါတည်းရန်လဲလမ်းမကိုလိုက်တတ်ပါလေ။အဲ့ဒီလိုအဖြစ်မျိုးနဲ့ဂျုံခဲ့ရင်ဒီကနေ့တင်ပြမယ့် ADM တွေကအသုံးတက်လိမ့်မယ်လို့ဆိုနိုင်ပါလေ။ပထမဦးဆုံးတင်ပြမယ် idiom အသုံးကတော့
in a pretty pickle
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက I N in ကအထဲမှာ A ကတခု P R E T T Y pretty ကတမန်အားဖြင့်တော့လှတယ်ချောတယ်လို့အဓိပ္ပာယ်ရပေးမယ်လို့လေ။နောက်အဓိပ္ပာယ်တစ်မျိုးကတော့ကျမတို့မြန်မာမှာလိုပဲတိတ်ဒုက္ခရောက်နေတယ်ဆိုရင်ဒုက္ခလှလှကြီးတွေ့တယ်ဆိုပြီးတော့လွန်ကဲမှုကိုလှလှဆိုတဲ့အသုံးနဲ့ရည်ညွှန်းတုံးလေးရှိတာတော့ရှင်များအတိဖြစ်ပါတယ်ဒီနေရာမှာ pretty ကအဲ့ဒီသဘောဖြစ်ပါတယ် pickle pickle တော့တမန်အဖြစ်စာရေးစိမ်းရှာလကရေးစိမ်းထားတဲ့ချင်ပတ်ဒါမှမဟုတ်တနတ်ပေါ့ဒါကြောင့်စကပိုက်ထုံရဲ့လုံကောက်ဒီဘေကတော့အတော်လေးအချိန်နေဆိုးတဲ့ချင်ပတ်ကြီးတဲ့ကိုရောက်နေပြီပေါ့ရှင် idiom ဆိုတဲ့သဘောဒီဘေကတော့အချိန်နေအတော်လေးမလှတာမျက်နှာပူရှက်ဖွေရကောင်းလာတဲ့အချိန်နေနဲ့ရင်ဆိုင်နေရတာကိုရည်ညွှန်းပြောတာဖြစ်ပါတယ်။အခုလိုနှာခေါင်းရှုပ်စရာအခြေအနေနဲ့ပတ်သက်လို့ Pauline Gary ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ My brother Joe is in a pretty pickle. He got mixed up and asked two different girls to the same party Saturday night.
ကျမရဲ့မောင် Joe ကတော့ဒုက္ခလှလှကြီးတွေ့နေပြီလေ။ရောက်မှပြီးတော့စနေနေ့တွေပါတီတစ်ခုတည်းသွားဖို့ကောင်မလေးနှစ်ယောက်ကိုသူသွားပြီးဖိတ်မိခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။
My brother Joe is in a pretty pickle. He got mixed up and asked two different girls to the same party Saturday night.
ဒါကြောင့် Joe ကတော့သူမှပြီးဖိတ်မိတဲ့ကောင်မလေးနှစ်ယောက်နဲ့တယောက်ယောက်ကိုတော့ရွေးရမှာဖြစ်ပါတယ်။ကြံတယောက်နဲ့ Joe ဇလန်းကတော့ဒီမာဒီမဲတခန့်ရဖို့အချိန်ရှိမှာတော့ဧကမလွဲပါဘူး။ကောင်မလေးနှစ်ယောက်ထဲကတယောက်ကမကြည့်တော့တဲ့အချိန်မျိုးမှာနောက်ကြံတဲ့တယောက်ကလေဂျိုအပေါ်မှာတော့စိတ်ဆိုးမယ်ဆိုလေဆိုးစရာပါပဲ။ဒါကြောင့်မလို့ဂျိုနဲ့ကျန်ကောင်မလေးတူရဲ့ချက်ဆိုင်ရေးအခြေအနေကိုတင်စားပြောဆိုရမှာအခုဒုတိယတင်ပြမယ့် idiom နဲ့လိုက်ဖက်မယ်လို့ဆိုရမှာပါ။အဲ့ဒါကတော့
in the dog house
ဖြစ်ပါလေ။စာလုံးပေါင်းက i n in ကအထဲမှာ t h e the d o g h o u s e dog house ကခွေးနေတဲ့အိမ်မရှင်စကိုက်ခွန်ရဲ့လုံကောက်ဒီဘေကတော့ခွေးနေတဲ့အိမ်ထဲမှာပေါ့တနည်းတော့တိတ်ဆိတ်ဆိုးလွန်းလို့အိမ်နဲ့ဝေမခံပဲအိမ်မှာမွေးတဲ့ခွေးနေတဲ့နေရာနဲ့ပဲတွားနေအဲ့ဒါနဲ့ပဲတန်နေဆိုတဲ့သဘောမျိုးနဲ့ဆက်ဆံတာဖြစ်ပါတယ်မြမဆက်ဆံပြောရရင်တော့ခုလိုလာပြီးနှစ်ပေါက်တစ်ပေါက်ရိုက်တဲ့အတွက်ခွေးကတဲ့နဲ့ပဲတန်နေလို့တစ်ဖက်သားကိုဆက်ဆံတာမျိုးဖြစ်ပါတယ်တပားသူရဲ့ညဉ့်ညင်မှုကိုခံရတဲ့အခြေအနေကိုဒီ idiom နဲ့ရည်ညွှန်းပြောဆိုနိုင်တာဖြစ်ပါတယ်ခုအကြောင်းသူတူရဲ့ဖွင့်ရချက်နဲ့ပတ်သက်လို့ Pauline Gary ပေးတဲ့ဥပမာကိုနားဆင်ကြကြရအောင
် I've been in the doghouse with my mother and dad ever since they saw my grades from last semester. I admit that I failed math and barely passed English, but these are tough courses.
ပြီးကြတဲ့စာသင်နှစ်မှာကျမရတဲ့အမှတ်တွေကိုမြင်ပြီးကြတဲ့ကအမေနဲ့အဖေကကျမပေါ်မှာတိတ်ပြီးတော့စိတ်ဆိုးနေကြတယ်လေ။ကျမဝန်ခံပါတယ်။ကျမတင်ချာလဲကြတယ်အင်္ဂလိပ်စာကလည်းကပ်ပြီးအောင်ခဲ့တယ်လीဒါပေမဲ့လို့ရှင်သင်ရိုးတွေကလည်းခက်လာမပြောပါနဲ့လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် I've been in the doghouse with my mother and dad ever since they saw my grades from last semester. I admit that I failed math and barely passed English, but these are tough courses.
ခုနောက်ဆုံးတင်ပြပေးမယ့် idiom အသုံးကတော့
between a rock and a hard place.
ဆိုတဲ့ idiom ဖြစ်ပါတယ်စာလုံးပေါင်းက BETWEEN between ကနှစ်ခုကြားမှာ A ကတစ်ခု ROCK rock ကကြောက်ဆောင်တစ်ဆောင် ANDN ကနှစ် A ကဒီနေရာမှာတစ်ခုတနည်း HARD hard ကမာကျောတာ PLACE a hard place ကမာကျောတဲ့နေရာလို့လွန်ခေါက်ဒီပြရပါတယ်စကွိုက်ခွန်ရဲ့ဓာတ်ရိုက်ဒီဘေကတော့တစ်ဖက်မှာကြောက်ဆောင်တဆောင်နဲ့မာကျောတဲ့နေရာကြားရောက်နေတဲ့သဘောပါဒီသုံးဆင့်တလာတာကတော့ရှေးနာမည်ကျော်စာရေးဆရာကြီးဟိုမရဲ့ ဩဒက်စီဆိုတဲ့ဝတ္ထုမှာဩဒက်စီသင်္ဘောဟာတစ်ဖက်မှာကြောက်ဆောင်ကြီးတစ်ဖက်မှာပင်လယ်ဝဲကြီးဖြစ်နေတော့ဒီကျင်းမြောင်းလှတဲ့လမ်းကြောင်းမှာသင်္ဘောဟာသတိထားဖြတ်မောင်းရတဲ့အခြေအနေမှာဒီလိုတင်စားပြောဆိုကြရကနေဆင်းသက်လာတယ်လို့ဆိုပါတယ်။ idiom သဘောရတော့မလူသာမလွန့်သာတဲ့အခြေအနေအန်ဒီရီပတ်ချဝိုင်းနေတဲ့ဘေးကျန်နှံ့ချက်ဖြစ်နေတဲ့အခြေအနေရွေးစရာနှလားရှိရမှာဘယ်လမ်းကမှကို့အတွက်အခြေအနေမလှတဲ့ဘယ်ဘက်ကိုပဲကြီးကြီးမတက်တာတဲ့ရွေးလမ်းတွေကိုဆလိုတာဖြစ်ပါတယ်။ဒီလိုအခြေအနေမျိုးမှာတော့အကောင်းဆုံးကခေါင်းအီအီထားပြီးစဉ်စားဆုံးဖြတ်ပြီးတော့လာမယ့်ဘေးပြည့်တွေ့ရုံကလွဲလို့တခြားဘာမှမရှိဘူးပေါ့။ခုပေါ်လင်ဂယ်ရီပြီးမဲ့ဥမာမှာတော့စီးပွားရေးအကြအတဲကြီးကိုရင်ဆိုင်နေရလို့
We've lost so much that we're between a rock and a hard place. I can't decide whether to try to borrow money and pay higher interest than we can afford, or else sell out and probably lose half of our investment.
ငွေပဲချေးမလားဒါမှမဟုတ်ဆိုင်ပဲရောင်းပြရမလားအဲ့ဒီလိုလုပ်ရင်လေကျမတို့ရင်းနှီးထားတဲ့ငွေတစ်ပွက်လောက်တော့အရှုံးပေါ်မှာဖြစ်တဲ့အတွက်ဘာလုပ်ရမလဲဆိုတာကိုဆုံးဖြတ်လို့မရနိုင်တော့ပါဘူးလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် We've lost so much that we're between a rock and a hard place. I can't decide whether to try to borrow money and pay higher interest than we can afford or else sell outand probably lose half of our investment.
အခက်အခဲတွေအကြက်တဲတွေဒုက္ခတွေပွေလိနေတဲ့အခြေအနေနဲ့ပတ်သက်တဲ့ဒီသတင်းပါတင်စားပြောဆိုတဲ့ idiom အသုံးတွေကတော
့ pretty pickle in the doghouse between a rock and a hard place.
ဖြစ်ပါလေ။နောက်သတင်းပါခုလိုချိန်မျိုးမှာလေနောက်ထပ် idiom အသုံးတွေကိုတင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။